ဒီရေကြီးရေနှင်းမြုပ်မှုတွေကြောင့်လေမြန်မာနိုင်ငံတဝမ်းမှာပေါ့စိုက်ပျိုးမြေ area တွေဘယ်တော့ဒီရေကြီးနှင်းမြုပ်တဲ့အထက်ပါတာလေအဲ့ဒါလေးသိချင်လို့ပါရှင်
ကျွန်တော်22ရက်နေ့တည်တော့ပြည်နယ်တိုင်း၈ခုမှာစုစုပေါင်းဧက8000ကျော်တော့ရေမြုပ်ပါတယ်ခင်ဗျအပြန်ပေါ်တာကတော့တဝက်လောက်တော့ပြန်ပေါ်ပါပြီအဲ့မှာပျက်စီးတာကတော့အောက်8000ကျော်လောက်ရှိပါတယ်ဧက8000ကျော်ပေါ့နော်အဲ့တည်းလေကျွန်တော်တို့လိုအပ်တဲ့မျိုးပံ့ပိုးဖို့အဲ့ဒီပြည်ပိုင်းမှာကျွန်တော်တို့စက်တွေပါလေနဲ့ကူညီဖို့တော့စီစဉ်နေပါတယ်ခင်ဗျအ
ဲ့တော့ဒီ22ရက်နေ့ထိနော်ဆရာ
ဟုတ်ပါတယ်ဗျ
အခုဒီနေ့ဆိုလို့ရှင်တော့28ရက်နေ့အထိဖြစ်နေပြီဆိုတဲ့အခါကျတော့ဒီကြံတဲ့ရက်တွေမှာကျတော့ဘယ်လိုပုံစံမျိုးလဲရှင
်မဟုတ်ခင်ဗျကျွန်တော်တို့က daily မကောက်နိုင်ဘူးခင်ဗျတင်းရလေဒီနေ့တိုင်းကနေ collect လောက်ရတာဖြစ်တဲ့ကျွန်တော်ကနှစ်ပတ်ကိုတစ်ချိန်ကောက်ပါတယ်အဲ့တော့ဒါကတော့ကျွန်တော်နောက်ဆုံး27ရက်နေ့အချိန်လေးပေါ့နော်လာကုန်ပိုင်းဆိုရင်တော့ကျွန်တော်တို့ပြင်ထွက်အောင်ပါအ
ဲ့တော့ဒီဧက8000ကျော်ရေနှင်းမြုပ်တယ်ဆိုတာကဘယ်တိုင်းနဲ့ပြည်နယ်တွေပါဝင်တယ်လဲရှင
်အလုံးပြည်နယ်တိုင်း၈ခုပါဒါပေမဲ့အများဆုံးကတော့စကိုင်းရဲ့ပဲခူးရဲ့အေရဝတီရဲ့ပါကျွန်တော်ပြည်နယ်တိုင်းတွေကတော့ရာကနန်းလောက်ရှိပါတယ်အဲ့မများပါဘူးကျွန်တော်ဟိုသုံးခုကတော့သူကတောင်ကနန်းလေးပေါ့နော်တောင်ကနန်းကျော်လို့ဆိုတော့အများဆုံးလို့ပြောတာ3000ကျော်လောက်ရှိရခင်ဗျစကိုင်းကပဲခူးကတော့3000မပြည့်ခင်ဗျ18000ဝန်းကျင်ပဲရှိပါတယ်အေရဝတီကတော့18000လောက်ပဲကျွန်တော်တို့တရင်ရတာတော့အခုနောက်ပိုင်းတော့နည်းနည်းထပ်တိုးတယ်လို့ပြောပါတယ်အေကစင်းတော့မရသေးဘူးပေါ့နော်တရင်တော့ရတာပေါ့အခုနည်းနည်းများလာတဲ့သဘောလို့ရှိပါတယ်ကျွန်တော်တို့ finalize စင်းတော့မရသေးဘူးပေါ့နော်ဒါပေမဲ့ကျွန်တော်တို့ဌာနချင်းချင်းချိတ်ဆက်ရတော့အခုစုစုပေါင်းအေရဝတီဘက်မှာ5000နီးပါးလောက်ဖြစ်လာပြီလို့ကြားပါတယ်
တဝက် area တော့ပြန်ပေါ်တယ်ဒီ18000ကျော်ပျက်စီးတယ်ဆိုတာကအဲ့ဒါဘယ်တိုင်းနဲ့ပြည်နယ်တွေမှာဖြစ်မလဲရှင
်ပျက်စီးတာကစကိုင်းရယ်ပဲခူးရယ်တရှမ်းမှာနည်းနည်းဖြစ်တယ်ဗျဒါပေမဲ့အခုကျွန်တော်တို့ပြန်ဆိုင်တာတော့အေက900လောက်ပဲပြည်သေးတယ်အဓိကတော့သူကဒီရေမြုပ်သွားပြီးရေပြန်ပေါ်တဲ့အချိန်မှာကျွန်တော်ကဒီစိုက်ကင်းရဲ့နေထိုင်အောင်ကြည့်လိုက်တယ်သူကကျွန်တော်ကနှစ်မျိုးသတ်မှတ်တာပေါ့နော်ထိခိုက်တာရယ်ပျက်စီးတာရယ်ပေါ့ထိခိုက်တယ်ဆိုတာကတကွင်းလုံးကိုအပင်ဒီလုံးဝမရှိတော့အောင်ပျက်စီးသွားတဲ့မျိုးမဟုတ်ပဲတချို့နေရာနည်းနည်းပေါ့နော်ကွက်ပြီးတော့ကျွတ်ထွက်သွားတာမျိုးအဲ့ဒါမျိုးတွေတော့ဒါတော့ထိခိုက်တယ်လို့ကျွန်တော်ကသတ်မှတ်ပါတယ်အဲ့ဒါမျိုးကတော့ပြန်ဆိုင်ရင်လည်းမြန်တာပေါ့နော်လွယ်တာပေါ့ဒါတော့ဟိုအပင်ဖားတဲ့သဘောမျိုးနဲ့တူလုံးလို့ရတယ်ပေါ့ပျက်စီးရတော့သူတကွင်းလုံးကြီးကပျက်စီးသွားတာမျိုးကြအစ်စ်ပြန်ဆိုင်ရတာပေါ့အဲကြောင့်ကျွန်တော်နှစ်မျိုးခွဲရတာပါထိခိုက်တာနဲ့ပျက်စီးရနှစ်ခုပေါ့နော
်18000ကျော်ပျက်စီးတယ်ဆိုတော့ထိခိုက်တာကြတော့ဘယ်လောက်ရှိမလဲရှင
်ထိခိုက်တာကတော့3000ကျော်ပေါ့နော်အဲထိခိုက်တာကတော့သူကအများတော့စကိုင်းရယ်ပဲခူးရယ်ကျန်းရယ်ပေါ့နော
်ဒီ
ရော်ဒီရော်ကကနောက်ဆုံးချိန်နေမရသေးဘူးခင်
ဗျအဲ့ဒါကြတော့လေဒီပျက်စီးဆုံးရှုံးမှုတန်ဖိုးဆိုလို့ရှင်ရောဘယ်လောက်ရှိနေမလဲရှင
်အဲအဲ့ဒါကြီးကတော့သက်ဆိုင်ရာသူတို့တိုင်းဒေသဆိုတာဖွဲ့ရတွက်ချက်ပါလေခင်ဗျပျော်သီးနံလိုက်တွေ့ရတာဟုတ်အဲ့ဒါတော့အဲ့ရှင်းနေတော့ကျွန်တော်တို့သိသိနေရသေးပါဘူး
ခုရင်းနှင်းမြုပ်သွားတဲ့ဆိုက်ပြုံးမြေတွေထဲမှာဆိုရင်ဘယ်မြေအမျိုးအစားကအများဆုံးထိခိုက်မှုဖြစ်သွားတာလဲရှင
်အဓိကတော့ခုစပားစိုက်တဲ့မြေတွေလဲမြေတွေပေါ့
ဟုတ်ကဲ့ပါဆရာဦးမျိုးတင်ထွန်းခုလိုဖြေကြားပေးတာကျေးဇူးတင်ပါတယ်ရှင
်ဟုတ်ပါရဲ့ဟုတ်ပါ